မင်္ဂလာညနေခင်းပါသောရရှင်များရှင်2019ခုနှစ်မတ်လ1ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဟာထက်မြက်တဲ့ခေါင်းဆောင်အစ်စ်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုထပ်ပြီးလက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောကြားလိုက်ပြီးနေဆက်ကိုပိတ်မယ်လို့ချိန်ချောက်လိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အကြေညာပေးပါမယ်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့စည်ရေးပရိပခါတွေပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာတော့ရခိုင်တပ်မတော်အေအေနဲ့ဆက်သွဲတဲ့ဆိုပြီးတော့ဆွဆွဲပြီးတော့မြဝူးမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှုတချို့နဲ့ဒေသခံတွေကိုရဲတပ်ဖွဲ့ကဖမ်းဆီးတရားစွဲဆိုလိုက်ပါတယ်
။မင်းကတောက်တော်မြို့တွေက5ဦးဖမ်းတယ်လေ။ခုဒီနေ့သူတို့ကိုကျော်ရမယ်ယူရတရားရုံးတင်တယ်လေ။ဥကတော့အစ်ပါမရှိ
အခုလိုမျိုးဖမ်းဆီးရေးယူမှုတွေရှိနေတဲ့အတွက်ရက်ွက်နဲ့ကြေးရွာအုပ်ချုပ်ရေးမှု60နီးပါးဟာဒီကနေ့မှပဲတာဝန်ကနှုတ်ထွက်ကြောင်းကြေညာလိုက်ပါတယ်။ဒီသတင်းအပြည့်အစုံမကြခင်နားဆင်ရပါမယ်။နောက်ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်ထဲမှာတော့တိုက်ပွဲတွေဖြစ်ပွားပြီးတော့ကြေးရွာသားတွေကိုဘေးလွတ်ရာကိုကယ်ကူညီကယ်ဆယ်ခေါ်ထုတ်ပေးနေရပါတယ်။နောက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံဆိုင်ရာခီးစဉ်အတွေ့အကြုံတွေနယူးယောက်ကုလသမဂ္ဂဌာနချုပ်မှမနေ့တုန်းကအစီရင်ခံတင်ပြခဲ့ပါတယ်။ဒီလိုသတင်းလွှာတွေကိုနောက်ဆုံးရသတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ရဲ့ဗီယက်နမ်နိုင်ငံမှာလုပ်တဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲမအောင်မြင်ခဲ့ပေမဲ့ကင်ဟာထက်မြက်တဲ့ခေါင်းဆောင်အစ်စ်ဖြစ်တယ်လို့သမ္မတထရမ့်ကပြောကြားလိုက်ပါတယ်။ကင်ဂျွန်အန်ကိုသူသဘောကျတယ်လို့သူတို့နှစ်ယောက်ဆက်ဆံရေးကလည်းကောင်းမွန်တယ်လို့ Fox သတင်းဌာနနဲ့မေးမြန်းခန်းမှာသမ္မတထရမ့်ပြောကြားခဲ့တာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူညီချက်အတွက်ရည်ရွယ်ပြီးဟန်နွိုင်းမြို့တော်မှာကျင်းပခဲ့တဲ့ဆွေးနွေးပွဲကနေသဘောတူညီမှုမရခဲ့တဲ့အပြင်သတ်မှတ်ထားတဲ့အချိန်ဆောပြီးတော့ဆွေးနွေးပွဲအဆုံးသတ်ခဲ့တာပါမြောက်ကိုရီးယားဘက်ကနျူကလ িয়ার ဖြတ်သိမ်းရေးကိစ္စမလုပ်ခင်ချမှတ်ထားတဲ့ပိတ်ဆို့တံခါးမှုအားလုံးဖယ်ရှားပေးဖို့တောင်းဆိုတဲ့အတွက်ဆွေးနွေးပွဲရှင်းမဆက်နိုင်ခဲ့ဘူးလို့သမ္မတထရမ့်ကပြောပါတယ်နျူကလ িয়ার လက်နက်စမ်းသပ်မှုနဲ့တာဝေးပစ်မျက်စောင်းဒုံးလက်နက်စမ်းသပ်မှုတွေကိုဆက်ပြီးရပ်ဆိုင်းထားဖို့အပြန်အလှန်အနေနဲ့တံခါးမှုတချို့ဖယ်ရှားပေးဖို့တောင်းဆိုခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယွန်ဟိုဘက်ကတော့ဟန်နွိုင်းမြို့တော်မှာတဲ့ကြာသပတေးညရုံကသတင်းတောက်တွေကိုရှာရှာပါပါပြောကြပါတယ်။အမေရိကန်ဘက်ကနောက်ထပ်ဆွေးနွေးမှုတွေလုပ်ဖို့ပြောလာရင်တောင်မှမြောက်ကိုရီးယားဘက်ကရည်တည်ချက်ကိုမပြောင်းလဲနိုင်ဘူးလို့လည်းသူကပြောကြခဲ့ပါတယ်။ဒါပေမဲ့ဟန်နွိုင်းထိပ်သီးဆွေးနွေးပွဲမှာဆွေးနွေးခဲ့ကြတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးထိရောက်တဲ့ဆွေးနွေးမှုတွေဆက်လုပ်သွားဖို့အတွက်ကင်ဂျွန်အန်နဲ့သမ္မတထရမ့်တို့ဆုံးဖြတ်ခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရရုပ်သံသတင်းမှဒီကနေ့ထုတ်လွှင့်သွားပါတယ်။အခုလိုအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကနေသဘောတူညီမှုမရခဲ့တဲ့အပေါ်တောင်ကိုရီးယားကစိတ်ပြရပါမယ်အဆုံးသက်သဘောတူညီမှုရတဲ့အထိကူညီဆောင်ရွက်သွားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားခဲ့ပါတယ
်အောက်လွတ်တော်တရားရေးကော်မတီကမနေ့ကြာသပတေးနေ့မှာ9နာရီကျော်ကြာတကားပိတ်ကြားနာခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှိနေဟောင်းမိုက်ကယ်ကိုဟင်နာမတ်လ6ရက်နေ့မှာလွတ်တော်ကိုပြန်လာပြီးတော့အပြည့်အစုံထွက်ဆိုမှာဖြစ်ပါတယ်ရုရှားနိုင်ငံမော်စကိုမြို့မှာထရမ့်မိုးမြို့အဆောက်အုံစောက်လို့ရေးအတွက်လုပ်ကင်ခဲ့တဲ့ရုရှားနိုင်ငံဘောစီဝိုင်းလုပ်ငန်းရှင်ဖီလစ်ဆစ်တာလည်းကိုယ်နဲ့ဒူလာရောက်ထွက်ဆိုမယ်လို့တရားရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွတ်တော်အမအဒမ်ရှစ်ကပြောပါတယ်ရှင်းနေကိုယ်နဲ့မနေ့ကျသပတေးနေ့ကတကပိတ်ကြားနာပွဲကအကျိုးရှိတယ်လို့လည်းသူကပြောပါတယ်မစ္စတာကိုယ်ခုလိုလာရောက်ဖြစ်ကြားခဲ့တဲ့အတွက်အလွန်ကျေးဇူးတင်ကြောင်းနဲ့သူ့ကိုမေးတဲ့မိကောင်အလုံးကိုလည်းဖြစ်ကြားသွားတယ်လို့ Swift ကပြောပါတယ်။ဒီကပိတ်ချားနာပွဲပြီးမှတော့ရှီနီကိုင်ဟာရှင်ရှင်လန်းလန်းပဲပြန်ထွက်သွားခဲ့တာဖြစ်ပါတယ်။မစ္စတာကိုင်ကချားနာပွဲဟာကြိုးရှိတယ်လို့သူပြောနိုင်တဲ့အကြောင်းနဲ့အမန်လေးကသာထွက်ဆိုခဲ့တဲ့အပြင်နောက်ထပ်ပြောဆိုဆွေးနွေးစရာတွေရှိနေသေးတဲ့အတွက် Marshall 6ရက်နေ့မှာအပြီးသားလာရောက်ထွက်ဆိုမယ်လို့ပြောပါတယ်။သမ္မတထရမ့်ဟာလူမျိုးရေးခွဲခြားတဲ့လူလိန်လူညာတူဖြစ်တယ်ဆိုပြီးလွတ်တော်ရှိမှလူသိရှင်ညာထွက်ဆိုခဲ့ပြီးနောက်တစ်နေ့မှာပဲကိုင်ကိုဒီကပိတ်ချားနာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံက IS စစ်သွေးကြွတွေကိုတရားရဂိုက်နှုတ်အနိုင်ရလိုက်ပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ပြောကြားခဲ့ပြီးတဲ့နောက်စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ YPG လက်နက်ကင်တပ်ဖွဲ့ကမဟုတ်ဘူးလို့တုံ့ပြန်လိုက်ပါတယ်။ဆီးရီးယားနိုင်ငံကဘက်ခူးစ်မြို့မှာလက်ကျန်ရှိနေတဲ့ IS တွေကိုအပြတ်ရှင်းထုတ်နိုင်လိုက်ပြီလို့သမ္မတထရမ့်ကအလာစကာပြည်နယ်မှာရှိတဲ့အယ်မန်ဒေါ်ရစ်ချစ်ဆန်စစ်စခန်းကိုကြာသပတေးနေ့ကတွားရောက်ဆင်မှာပြောကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ရှေ့တန်းမှာတိုက်နေတာတွေကို တေချာမသိပဲသမ္မတထရန့်ပြောကြခဲ့တာကဆက်စုပ်ဖွဲ့ဖြစ်တယ်လို့ဒီကတ်လူမျိုးအများစုပါတဲ့ YPG တပ်ဖွဲ့ပြောခွင့်ရသူက Twitter ပေါ်မှာတုံ့ပြန်ခဲ့ပါတယ် IS တွေထိန်းချုပ်ထားတဲ့နေရာတွေမှာအရက်သားတွေရှိနေသေးတဲ့အတွက်သူတို့လုံခြုံရေးကြောင့်ထိုးစစ်ဆင်လို့မရသေးဘူးလို့ပြောခွင့်ရသူဇာနာအာမေဒီကရေးသားပါတယ်ဂျပန်တွင်းမှာလည်း IS စစ်သွေးကြွားတွေကိုအနိုင်တိုက်နိုင်မဲ့ပုံမရသေးဘူးလို့ရေးထားတာပါ YPG တပ်ဖွဲ့ဟာ American တပ်တွေကြောထောက်နောက်ခံပေးထားတဲ့ Syria Democratic တပ်ပေါင်းစု SDF ရဲ့တပ်အဖွဲ့ဝင်ဖြစ်ပါတယ် IS တွေထိန်းချုပ်ထားတဲ့နေရာတွေမှာအရက်သား 1,000 ထက်မနည်းကျန်နေသေးတယ်လို့ SDF တပ်မှုကြီးတွေကလွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကပဲပြောကြားထားပါတယ်
အဂရီလိုက်စားရဆိုပြီးတော့ဆွေးချက်တင်ခံအဝယ်ရှိတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးကသူ့အနေနဲ့အစ္စရေးနိုင်ငံကိုနှစ်ပေါင်းများစွာဦးဆောင်သွားဖို့ရှိတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။ဂျာတာရီနီကရုပ်သံကနေတဆင့်ပြောကြားခဲ့တာမှာတော့လူလူအနေနဲ့သူ့ကိုထောက်ခံဖို့မစ္စတာနတန်ယာဟူးကပန်ကြားခဲ့ပြီးတော့သူ့ကိုဆွဆွပြောဆိုနေရတဲ့ဟာနိုင်ငံရေးအရအောက်လန်းနီတုံးပြီးတော့လှုပ်ကြံတိုက်ခိုက်နေတာဖြစ်တယ်လို့ပြောကြားလိုက်ပါတယ်။မစ္စတာနတန်ယာဟူးကဘီလီယံနာတထေးကြီးတွေစီကနေဓမ္မိုးကြီးတဲ့တစိုးလက်ဆောင်တွေရယူခဲ့ပြီးတော့သတင်းစာရီနဲ့အင်တာနက်ပေါ်မှာသူ့အပေါ်ကောင်းတာတွေပဲဖော်ပြအောင်ဩဇာကြီးမာတဲ့ Israel Media လုပ်ငန်းရှင်တူကိုလည်းအခွင့်အရေးတွေပေးတယ်ဆိုပြီးတော့တန်ကြာရှိခံနေရတာဖြစ်ပါတယ် Israel တရားရေးဝန်ကြီးဌာနအနေနဲ့ဝန်ကြီးချုပ်နတန်ယာဟူးကိုတရားဝင်တရားစွဲဆိုတာတွေမလုပ်ခင်မှာသူ့ကိုခုခံကာကွယ်ပိုင်ခွင့်ပေးတဲ့အနေနဲ့ကြားနောက်ပဲလောက်ရမှာဖြစ်ပါတယ် Israel နိုင်ငံရဲ့အထွေထွေရွေးကောက်ပွဲကိုတော့လာမယ့် April 9ရက်နေ့မှာကျင်းပသွားဖို့ရှိပါတယ်ခင်ဗျာ
ဒီ UI American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တခြားညနေဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုထပ်ပြီးလက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောကြားလိုက်ပြီးနယ်စပ်ကိုပိတ်မယ်လို့ချိန်ချောက်လိုက်ပါတယ်။ရိုဟင်ဂျာပြဿနာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဂျာတာရီနီကဆွေးနွေးမှုအတွင်မှဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာဟီဒူဟာကခုလိုပြောကြားခဲ့တာပါ။မြန်မာနိုင်ငံဘက်ကလူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကထပ်ပြီးတော့လက်ခံနိုင်တဲ့အခြေအနေမရှိတော့ဘူးလို့နိုင်ငံသားရေးဝန်ကြီးကလုံခြုံရေးကောင်စီကိုပြောကြားပါတယ်။ရိုဟင်ဂျာပြဿနာကိုထိထိရောက်ရောက်ဖြေရှင်းမပေးတဲ့အတွက်လုံခြုံရေးကောင်စီနဲ့နိုင်ငံတကာအတိုင်းအဝိုင်းအပေါ်အာမရဖြစ်ရတယ်လို့လည်းသူကဖော်ပြပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဟုတ်တို့ဆွမ်းကတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေကိုပြန်ပို့တဲ့ကိစ္စမှာမြန်မာရောဘင်္ဂလားဒေ့ရှ်ပါသဘောတူညီချက်အတိုင်းအတိအကျလိုက်နာမယ်ဆိုရင်နေရပြန်ပို့ရေးကိစ္စအောင်မြင်မယ်လို့မြန်မာဘက်ကအခိုင်အမာယုံကြည်တဲ့အကြောင်းပြောကြားခဲ့ပါတယ်။လူသားချင်းစာနာစရာပြဿနာကြီးကိုအမြန်ဆုံးဖြေရှင်းရမယ်ဆိုတာကိုမြန်မာအစိုးရကအပြည့်အဝနားလည်ထားတယ်လို့လည်းတပ်အမတ်ကြီးဦးဟောက်တို့ဆွမ်းကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကပြန်လာမဲ့သူတွေအတွက်အတတ်နိုင်ဆုံးပြင်ဆင်ဆောင်ရွက်ထားတယ်လို့ပြောထားတာပါ။မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့နေမြေရှင်းလင်းမှုကြောင့်2019 August လတည်းကစလို့ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူက9သိန်းကျော်ရှိပါတယ်။ဒါပေမဲ့အခုနှစ်ထဲမှာဒီရိုဟင်ဂျာတွေရောက်လာတာနည်းသွားပြီလို့ကုညီထောက်ပံ့ရေးလုပ်နေတဲ့အဖွဲ့တွေရဲ့အပြောကို Britain ထုတ် Guardian သတင်းစာထဲမှာရေးထားပါတယ်။ရခိုင်ပြည်နယ်ထဲမှာဒီရခိုင်လက်နက်ကိုင် AA နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်တာကြောင့်ဒေသခံရခိုင်လူမျိုးတချို့လည်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ကြပါတယ်။
ငင်းပွားစရာဖြစ်နေတဲ့ကက်ရှမီးယားဒေသမှာအခုသတင်းမှတ်အစောပိုင်းကပြစ်ချခံရရပြီးတော့ပါကစ္စတန်ဘက်ကဖမ်းဆီးခံရရတဲ့အိန္ဒိယတိုက်လေယာဉ်မှုကိုဒီကနေ့တောက်ချာနယ်မှာပြန်လွှတ်ပေးမှာဖြစ်တယ်ဆိုပြီးတော့ပါကစ္စတန်နိုင်ငံကပြောကြားလိုက်ပါတယ်အခုလိုလွှတ်ပေးဖို့လုပ်တာဟာအိန္ဒိယနဲ့ငြိမ်းချမ်းရေးကိုလိုလားတဲ့ဆိုတာကိုပြသတဲ့အနေနဲ့လွှတ်ပေးတာဖြစ်တယ်ဆိုပြီးတော့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကလွှတ်တော်အမတ်ဒီကိုကြာသပတေးနေ့မှာပြောပါတယ်အိန္ဒိယတိုက်လေယာဉ်မှုအဘိနန္ဒန်ဝါဟာမန်ဟာပါကစ္စတန်ထိန်းချုပ်တဲ့ကက်ရှမီးယားလေပိုင်းနယ်ထဲကိုပြန်ဆောင်ဝင်ရောက်ခဲ့ပြီးတဲ့နောက်ပါကစ္စတန်ဘက်ကအဲ့လေယာဉ်ကိုပစ်ချပြီးပုံထုနေမှာသူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ဒုတိယမြောက်အိန္ဒိယတိုက်လေယာဉ်ဒဇင်းကိုလည်းပါကစ္စတန်ဘက်ကပစ်ချခဲ့ပြီးတော့အဲ့ဒီလေယာဉ်ကတော့အိန္ဒိယပိုင်းကက်ရှမီးယားဒေသအချမ်းမှာပြတ်ကျခဲ့တာပါအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့သူ့နိုင်ငံဟာတညီတညွတ်ထဲရှိတယ်ဆိုပြီးတော့ပြောပါတယ်အိန္ဒိယကတော့သူ့ရဲ့တိုက်လေဟာအင်ကာနေကပါကစ္စတန်ဒီပိုင်နယ်ထဲကိုဆယ်စုနှစ်ပေါင်းများစွာအတွင်းမှာပထမဆုံးအချိန်အနည်းနဲ့ဝင်ရောက်ခဲ့ပြီးတော့စစ်သွေးကြွရရဲ့စခန်းကတိုက်ခိုက်ရေးသမားအတော်များများကိုတိုက်ခိုက်ချေမှုန်းနိုင်ခဲ့တယ်ဆိုပြီးတော့ပြောပါတယ်အမေရိကန်ကတော့နျူကလ িয়ার လက်နက်ဒီပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်ကြားထိမှန်မှုတွေရှော့ချနိုင်ဖို့ကိုကြိုးပမ်းဆောင်ရွက်နေပါတယ်ခင်ဗျာ
စင်ကာပူစစ်တပ်မှအသုံးပြုနေတဲ့ American လို့ F-16 တိုက်လေယာဉ်တွေကိုအဆင့်မြင့်တင်မဲ့အစီအစဉ်အရာ ပို့ပြီးတော့စမ်းသစ် S1 ထက်တဲ့ F-35 အမျိုးအစားတိုက်လေယာဉ်၄စင်းကိုပထမဝယ်ယူဖို့စီစဉ်နေပါတယ်။တိုက်လေယာဉ်တွေနဲ့ဈေးနှုန်းဘလောက်ဖြစ်မယ်ဆိုတာမသိသေးဘူးလို့ကာကွယ်ရေးဝန်ကြီးငါအင်ဟင်းကစင်ကာပူလွှတ်တော်ကိုပြောကြားပါတယ်။အတန်ထက်မြန်ဆန်တဲ့ F-35 တိုက်လေယာဉ်တွေရဲ့ဈေးတဖြည်းဖြည်းကျဆင်းနေတဲ့အတွက်လောလောဆယ်မှာဒဇင်းကိုဒေါ်လာတန်90ကနေ115တန်းကြားမှာရှိတယ်လို့ဝန်ကြီးငါကပြောပါတယ်။ဆက်လက်နဲ့ပစ္စည်းထုတ်လုပ်တဲ့ Lockheed Martin American Company အနေနဲ့တိုက်လေယာဉ်တွေရောင်းချဖို့ American လွှတ်တော်ရဲ့ခွင့်ပြုချက်တောင်းခံရမှာပါ။စင်ကာပူစစ်တပ်ကလက်ရှိရှိနေတဲ့ F-16 တိုက်လေယာဉ်အလုံးကို10နှစ်အတွင်းမှာအသစ်လဲဖို့စီစဉ်ထားပါတယ်။
တောင်ကိုရီးယားသမ္မတမွန်ဂျင်အင်ကကိုရီးယားကျွန်းဆက်မှာစီးလုံးညီညွတ်ရေးငြိမ်းချမ်းရေးရဖို့နဲ့ဂျပန်အုပ်ချုပ်မှုဥပဒေအုပ်ချခဲ့တဲ့1910ကနေ1945ကာလကအတိတ်ဆိုးတွေကိုကျော်လွှားနိုင်ဖို့အရေးကြီးကြောင်းအလေးထားပြောကြားသွားပါတယ်။ဂျပန်အုပ်ချုပ်မှုအောက်ရောက်ခဲ့တဲ့ကာလတွေလွတ်လပ်ရဖို့ပထမဆုံးလူထုလှုပ်ရှားမှုစတင်ခဲ့တဲ့နှစ်တရာပြည့်အခမ်းအနားမှာသမ္မတမွန်ကအခုလိုအဲ့လိုပြောကြားသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန်းရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။စီရင်တင်းမာနေစေရခိုင်ပြည်နယ်ထဲမှာတော့အုတ်ချုံရည်မှုတချို့ကိုအာဏာပိုင်တွေကဖမ်းဆီးအရေးယူတဲ့အတွက်လုံခြုံရေးစိုးရိမ်လို့ဒေသခံရက်ကွက်နဲ့အုတ်ချုံကျေးရွာအုတ်ချုပ်ရည်မှု90နီးပါးဒီကနေ့ပဲတာဝန်ကနှုတ်ထွက်ကြောင်းကြေညာလိုက်ကြပါတယ်။ရခိုင်တပ်မတော် AA နဲ့ဆက်သွယ်တဲ့ဆိုပြီးတော့ဆွဆွဲပြီးတော့မြောက်ဦးမြို့နယ်တွေကကျေးရွာအုတ်ချုပ်ရည်မှုတချို့နဲ့ဒေသခံရွာသားတချို့ကိုရဲတပ်ဖွဲ့ကဖမ်းဆီးတရားစွဲဆိုခဲ့ပြီးနောက်တနေ့မှပဲအခုလိုကြေညာလိုက်ကြတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့နိုင်ကိုအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။မြောက်ဦးမြို့နယ်ကရက်ကြီးအုပ်ချုပ်ရေးမှု၄ဦးရွာသားတူနဲ့ကြောက်တော်မြို့နယ်ကအရသာ၄ဦးစုစုပေါင်း၉ဦးကိုမနေ့ကဖေဖော်ဝါရီ28ရက်နေ့မှာတပ်ဆိုင်ရာရဲတပ်ဖွဲ့ကဖမ်းဆီးပြီးမတရားသိမ်းဆွဲသွယ်မှုပုံမှန်18တင်းနဲ့တရားစွဲဆိုခဲ့တာလို့ဒေသခံတွေကပြောပါတယ်။ဗျမ်းချကြေးရွာ၊ပေါက်ပင်ကွင်းကြေးရွာ၊ရောင်ပြင်ကြေးရွာနဲ့ကြောက်စဲပြင်ကြေးရွာအုပ်ချုပ်ရေးမှု၄ဦးနဲ့တင်းထိန်ကန်ရွာကအရသာ၃ဦးကိုမြို့နယ်အုပ်ချုပ်ရေးမှုရုံးပုံမှန်စည်းဝေးမှာလာဖမ်းသွားတာဖြစ်တယ်လို့မြောက်ဦးမြို့အရဖက်လူမှုဖွဲ့စည်းကကိုစော်သွန်းကပြောပြပါတယ
်။ဘလို့ဖြစ်နေလဲဆိုရင်အစည်းအဝေးပထမပိုင်းပေါ့အပြင်ကရင်းနှစ်ယောက်ကလာပြီးတော့ခဏလိုက်ခဲ့ပါဆိုပြီးတော့ခေါ်ထားပြီးတော့အဲသူတို့ကရှုပ်ထဲမှာထိထားလိုက်တာမျိုး၄ယောက်ပေါ့နော်။ကြံတဲ့ရွာသားတယောက်ပါသေးတယ်။အခုကတော့အဲ့ဒီအုပ်ချုပ်ရေးမှု၄ဦးအပါအဝင်အဲ့ဒီအကြမ်းသားတယောက်ဆိုရင်၅ယောက်ပေါ့မနေ့ကဟိုအချုပ်ထဲမှာထိထားလိုက်တယ်မင်းညာက6နာရီလောက်မှာတရားရုံးကနေပြီးတော့ပုံမှန်စစ်ခွန်တင်နဲ့ရှုပ်ရမှန်ကြီးသားပါတယ်ဟိုရုံးချင်းက14ရက်နေပေါ့
လက်ရှိသူတို့ကိုမြောက်ဦးရဲစခန်းမှာထိန်းသိမ်းထားတာဖြစ်ပါတယ်ရက်ကြီးအုပ်ချုပ်ရေးမှု၄ဦးကိုဖမ်းဆီးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့မြောက်ဦးမြို့နယ်ကရက်ကြီးအုပ်ချုပ်ရေးမှုတွေကနေဒီကနေ့အစည်းအဝေးကျင်းပပြီးလုံခြုံမှုမရှိတဲ့အခြေအနေကြောင့်89ဦးတာဝန်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ကြောင်းတိန်ညိုကျေးရွာအုပ်ချုပ်ရေးမှုဥဝေလအောင်ကပြောပါတယ်
ကျွန်တော်တို့အစည်းအဝေးမှာဆုံးဖြတ်ချက်ကတော့ညချင်းအုပ်ချုပ်မှုတာဝန်ကနေနှုတ်ထွက်ဖို့အတွက်ဆုံးဖြတ်တာပဲခင်ဗျာအကုန်လုံး80နဲ့900လုံးကအကုန်လုံးနှုတ်ထွက်ပြစ်သွားတယ်ခင်ဗျနှုတ်ထွက်ရတဲ့တရားကြောင့်ရပါဆိုတော့ကျွန်တော်တို့မနေ့က80နဲ့ပတ်သက်လို့လေစီမင်းကျင်းပနေစဉ်ကျင်းပါရေခိတ်တမြင့်မြင့်မောင်းလာပြီးတော့ခေါ်ဆောင်သွားရမှာသူတို့ကညနေအုပ်ချုပ်မှုကိုတကြုံတရားအကြောင်းကြားခြင်းနဲ့မရှိဘူးလူဦးစုမှုဥစုတို့နဲ့ကနေတစ်ဆင့်ခေါ်ခိုင်းပြီးမှအဲ့ဒီကြေးအုပ်ချုပ်မှုလေးကိုကနားလေးတိကွန်းပေးပါဆိုပြီးခေါ်ထုတ်ပေါ်လာတာခင်ဗျာကျေးဇူးပြီးမှပဲသူ့ကိုဖမ်းထားတယ်ဆိုတာကျွန်တော်သိရတာပါခင်ဗျာကျွန်တော်ကြည့်ရအောင်ဆုံးကျွေးမှုတွေကိုဥပဒေနဲ့လို့ဆိုရမလားတော့မသိဘူး။ကျွန်တော်တို့ကျန်တဲ့ကြည့်ရအောင်ဆုံးမှုတွေဒီတိုင်းတောင်းဝန်ထမ်းဆောင်ဖို့ဆိုတာမဖြစ်နိုင်ဘူးလေ။ကျွန်တော်တို့ကဘာမှမလုံခြုံတော့ဘူး
။အလားတူကြောက်တော်မြို့နယ်အတွင်းမှာလည်းရခိုင်တပ်မတော်နဲ့ဆက်တွေ့တယ်ဆိုတဲ့ဆွဲချက်နဲ့တရက်တပင်ကြေးရွာကမဟာနယ်ကိုပိုင်ထက်တန်းကျောင်းပိုင်ရှင်ဦးမောင်မောင်ကျော်ညွတ်သူ့ရဲ့ညီဝန်ကွဲဖြစ်သူအပါဝင်ဒေရခန့်သူဦးစုစုပေါင်း9ဦးကိုမနေ့ကမနေ့ပိုင်းမှာကြောက်တော်ရဲစခန်းကနေဖမ်းဆီးသွားခဲ့ပြီးအဲ့ဒီထက်က4ဦးကိုတရားစွဲဆိုထားပါတယ်။ကျောက်တော်မြို့ကဥစော်ဝင်းကခုလိုပြောပြပါဗျ
။မင်းကကျောက်တော်မြို့ကငါးဦးခံနေလေ။ခုဒီနေ့သူတို့ကိုချိုးရမယ်ယူရတရားရုံးတင်တော့လေ။သူကတော့အစ်ပါမရှိဘူးဆိုပြီးတော့လှက်လိုက်တယ်။ကျန်တဲ့လေဦးလေအခုဆွတ်ဆွေးချက်ကရေးရတင်တာကတော့စစ်ခွင်ပြည့်ရဲ့နှစ်ရဲ့နှစ်ခုနဲ့တင်တယ်။တရားရုံးကတော့နှစ်ခုပြည့်ပြီးတော့စစ်ခွင်ပြည့်နဲ့လုပ်လိုက်တယ်။အခုဒီပတ်စည်းခံရတဲ့လူတွေနဲ့ကျွန်တော်ခုနကပဲတရားရုံးကတွေ့ရလေ။သူကပြောလို့ဆိုတော့ကျွန်တော်တို့ကိုမေးတာစစ်တာဟိုတော့ထေကသက်ဆုစာအုပ်ရတယ်အဲ့ဒီစာအုပ်မှာသူတို့ဖောင်းနာတဲ့နဲ့နာမည်တွေရှိတယ်အဲ့ဒါနဲ့ကျွန်တော်တို့အခုလိုခံတယ်လို့ပြောတယ
်ကျောက်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးတီဟဆော်ကတော့လက်ရှိမတရားတင်ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခံရတဲ့အခြေအနေနဲ့ဘာကြောင့်တရားစွဲဆိုခံရတဲ့ဖြစ်စဉ်ကိုသူမသိရှိသေးဘူးလို့ပြောပါတယ်
ကျွန်တော်မသိဘူးဆိုတော့ပါဆိုကျွန်တော်တို့လောက်လောက်တာလည်းမဟုတ်ဘူးဘယ်သူကအမှုဖွင့်မှန်းလည်းမသိအမှုဖွင့်နေတဲ့အကြောင်းလို့ဖြစ်နေရဲမှာတော့အဲ့မှာထိတိထားရတယ်လို့သိရတယ်ရဲရတယ်ဒီတော့ကျွန်တော်တို့စီကြီးနှံ့တော့မတက်ဘူးအားလုံး၄ယောက်လား၅ယောက်လား၅ယောက်ဖြစ်နေတင်တာပဲ
မနေ့ကတည့်ရက်သဲမှာပဲမြောက်ဦးမြို့နယ်နဲ့ကြောက်တော်မြို့နယ်တွင်မတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခံရသူ၉ဦးရှိနေပြီဖြစ်ပါတယ်ဒီကြေးရွာအုပ်ချုပ်ရေးမှူးတွေပါဝင်ရွာသား၉ဦးအနေနဲ့ရခိုင်တပ်မတော်နဲ့ဘယ်လိုပတ်သက်နေကြောင်းသိရှိဖို့မြောက်ဦးနဲ့ကြောက်တော်ရဲစခန်းတာဝန်ရှိသူတွေကို VOA ကလည်းအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးတပ်မတော်နဲ့ AA တို့တိုက်ပွဲဖြစ်စဉ်တွင်ကြေးရွာအုပ်ချုပ်ရေးမှူးတွေအပါအဝင်ရွာသားတို့ကတပ်ပိုင်းဆိုင်ရာလှုပ်ရှားမှုတွေကို AA ဘက်ကဆက်သွယ်တရင်ပေးပို့နေတာကြောင့်အရေးယူစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့တပ်မတော်တရင်မှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်းမှူးဘူမှုချုပ်စွန်မင်းတို့က VOA ကိုအခုလိုပြောထားပါတယ်
ဒီဖွဲ့ကတင်ပေးနေတဲ့လူတွေရှိတယ်။အဲရွာတော့ဘသူတွေဘသူတွေကတင်ပေးနေဖြစ်တယ်။ဒါလည်းပတ်တယ်ကျွန်တော်တို့ခုံမင်းများနေရပါသေးတယ်။အဲ့ဒါတွေအတွက်လည်းကြေးရွာအုပ်ချုပ်ရေးမှုတွေကိုအဲ့ဒီအတွက်လည်းကျွန်တော်တို့ခုံမင်းများနေရရှိတော့နောက်တစ်ခါတော့ကြေးရွာလုံခြုံရေးနဲ့ပတ်သက်ပြီးခုံမင်းများနာလည်းရှိပါတယ်ကြောင
့်။ရခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်စဉ်တွေကြောင့်အရတားတွေကျမ်းမာတာမကကြေးရွာအုပ်ချုပ်ရေးမှုတွေကျမ်းမာလည်းလုံခြုံရေးရစိုးရင်လာကြတာပါ။ပြီးခဲ့တဲ့ဇန်နဝါရီလ19ရက်နေ့ကကြောက်တော်မြို့နယ်တောင်မင်းအုပ်ချုပ်ရေးမှူးတင်းအုပ်ဆရာသွန်းနုကိုနေရင်ကနေလက်နက်ကင်တစုကဖမ်းဆီးခေါ်ဆောင်သွားပြီးဒီကနေ့ထိတရင်ဆန်းမရရှိသေးပါဘူးပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းရတိတောင်မြို့နယ်ကျိန်းနာရွာကရွာသားနှူဘူတီတောင်မြို့နယ်တရက်ပြင်ကြေးရွာအုပ်ချုပ်ရေးမှူးပါဝင်နှူကိုတပ်မတော်ကနေဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားပါတယ်ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ AA ဖွဲ့အတွက်စက်ကြီးကောက်ခံပေးနေတာလုံချုံကြီးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်သတင်းပေးပို့နေတာတွေစစ်ဆေးမင်းများဖော်ထုတ်သိရှိရလို့တရားဥပဒေရအရေးယူနိုင်ရေးအတွက်လှုပ်ထုံလုံနည်းနဲ့ညီစီစစ်ဆောင်ရွက်နေတယ်လို့လဲဇန်နဝါရီလ16ရက်နေ့မှာသမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါလိမ့်ရှင်တဆက်သေးပါပဲရှမ်းပြည်နယ်မြောက်ပိုင်းဘက်မှာလည်းစစ်ပွဲတွေဖြစ်နေတဲ့သတင်းကိုတင်ပြပေးခြင်းပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်တွင်မှာတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြမှာနယ်မြေအငင်းပွားမှုကိုအခြေခံပြီးတော့တိုက်ပွဲတွေကဒီကနေ့အထိဆက်လက်ဖြစ်ပွားနေပါတယ်တိုက်ပွဲကြောင့်ဒေသခံပြည်သူတွေဘေးလွရာကိုတိမ်းရှောင်နေကြရပြီးတော့တိုက်ပွဲတွေအများဆုံးရက်ဆိုင်ပြေးဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်နေပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့နမ်တူမြို့နယ်အတွင်းမှာ SSPP နဲ့ DNLA ရှမ်းနယ်ပလောင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ RCSS တောင်ပိုင်းရှက်တပ်ဖွဲ့အကြားမှာတိုက်ပွဲတွေဖြစ်ပွားနေတာဒီနေ့ဆို3ရက်ရှိပြီဖြစ်ပါတယ်ဒီကနေ့နောက်ဆုံးအခြေအနေကိုတိုက်ပွဲဖြစ်ပွားရာဒေသအနီးမန်ဆန်ရွာကဒေသခံတဦးကအခုလိုပြောပါတယ
်ဒီကနေ့ကနေရာ300လောက်ဖြစ်တယ်မန်ဆန်ရဲ့အနောက်ဘက်ဘက်ပေါ့နော်လက်ဆန်မြို့နယ်ဘက်ကတောင်ပေါ်တက်တဲ့လမ်းမှာနောင်ကန်မိုင်းဝီပေါ့နော်သွားတဲ့လမ်းမှာဖြစ်တာအဲ့ဒါမနေ့နေ့လေတော့ဆက်ဖြစ်တာခင်ဗျအခုလည်းအတန်ကလည်းကြားနေတော့မဲ့ဒီနေ့မနေ့9နာရီစောစောကလေးကဆက်ဖြစ်နေတာခင်ဗျအဲ့ဒီလူရကလေဟိုရွာလေးနဲ့စိတ်မကတ်တော့လေဟိုစစ်ရှောင်းတို့လိုမျိုးရှောင်းထွက်လာတာတော့အခုထိတော့မကြားရသေးဘူးခင်ဗျဟိုမန်လီလက်မှုမြို့နယ်မန်လီကတော့ဟိုကြေးရနဲ့တော့နီးတဲ့နေရာမှာဖြစ်တယ်လို့ပြောတယ်ဒါရောက်ဒီကနေ့လဲထပ်ပြီးတော့ဆိတ်ရှောင်းလေရှောင်းတယ်လို့ပြောပါတယ်။ဟိုတနေရာကကျွန်တော် confirm ဖြစ်သေးလို့အဲ့ဒါကျတော့ဟိုပန်လုံရွာရဲ့မြောက်ခက်နေရာလောက်ပေါ့။ပန်ဟက်ကြီးရွာရဲ့အနောက်ခက်နေရာလောက်ပေါ့။အဲ့ဒါလဲနတ်မူမြို့နေပဲ။ဒီသုံးနေရာမှာကြားရတယ်ခင်ဗျ။ဟုတ်
ပြီးခဲ့တဲ့လတွေကတော့ကြောင်မဲတီဘောနမ်တူမြို့နယ်တွေအတွင်းမှာတိုက်ပွဲတွေထောက်လျှောက်ဖြစ်ပွားနေခဲ့ပြီးဆိတ်ရှောင်းပြည်သူတွေဟာတိုက်ပွဲလွတ်ရာနေရာတွေကိုတိမ်းရှောင်နေရပါတယ်။ဒီဘောမျိုးကနေစည်းမချပရာဟိတအဖွဲ့ကကိုမျိုးကတော့နမ်တူမျိုးနဲ့မန်လီကျေးရွာကနေလူ300လောက်ကိုကားနဲ့တွားရောက်ခေါ်ယူလာခဲ့ကြောင်းအခုလိုပြောပါတယ
်။28ရက်နေ့ပေါ့နော်28ရက်နေ့ကစပြီးတော့ထောက်လိုက်တယ်။အဲအဲ့ဒါဒီနေ့မနေ့မှကျတော့ဖတ်ပြီးတော့တိုက်ပွဲအကျဉ်းချနေတဲ့တကြောင်ရွာမှာကျန်နေတဲ့အပိုးပွားတွေဒီနာတွေပေါ့နော်ဒီနာတွေဆိုတာဒီလိုလီချက်တဲ့လူနာတွေပဲရေးတာမှန်လူနာပေါ့နော်။အဲအဲ့ဒါတွေကျွန်တော်ဖတ်ပြီးတော့တက်ထောက်လိုက်တာပါဒီ။အဲဒီနေ့ကတော့ကျွန်တော်တို့90ကျော်လောက်ပါလာတယ်။မန်လီရပဲအကိုကြီးမန်လီရတရားလည်းပေါ့ဟုတ်ကဲ့။ပထမရက်ကတော့112ဦးပေါ့နော်။ဒီနေ့ထပ်တူရမယ်ဆို300နီးကဝင်နေလာလို့ရှိနေကိုကြီး။ဒီဘောမျိုးနဲ့မြို့တီပြည်အုပ်စုခံစားလေးပုံကြမှာထားရတာလည်းနော်။
ရှမ်းနိုင်ငံရေးပါတီလက်နက်ကိုင်အဖွဲ့တွေနဲ့လူမှုအဖွဲ့တွေစုစည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဥက္ကဋ္ဌဦးဆိုင်အိပ်ပေါင်းကတော့တိုက်ပွဲတွေရက်ဆိုင်မှုရှမ်းတပ်ဖွဲ့နှစ်ဖွဲ့လုံးကခေါင်းဆောင်တွေစီကိုစာပေးပို့ထားတယ်လို့ပြည်သူတွေနဲ့ရဟန်းတန်ဃာတွေတောင်းဆိုခဲ့တဲ့နောက်မှာနှစ်ဖက်ခေါင်းဆောင်တွေဟာတွေ့ဆုံဆွေးနွေးဖို့သဘောတူခဲ့ကြောင်းပြောပါတယ်ဒီလအတွင်းမှာ CSSU အစည်းအဝေးကျင်းပဖို့ပြင်ဆင်ထားပြီးနှစ်ဖက်ခေါင်းဆောင်တွေဆွေးနွေးဖို့တိုက်တွန်းသွားမှာဖြစ်ကြောင်းဆက်ပြောပါတယ
်ပြင်ဆင်ထားလိုက်ရှိပါတယ်မတ်လတဲမှာကျွန်တော်တို့ကတိုက်တွန်းမှာပဲလေခေါင်းဆောင်ကြီးတို့ကနေတော့တွေ့ဆုံဆွေးနွေးဖို့လည်းကင်ပြီးတော့ပြိပတ်ကအဖြစ်ရှင်းတာအဖြစ်မပေါ်ပါဘူးအဖြစ်မထွက်ပဲနဲ့
ဟိုတတားတို့အဖွဲ့ဝင်နေရောတော့ပြည်သူလူထုကဒုက္ခရောက်တယ်ဒီကိတန်ရရတယ်ဒီဒုက္ခတွေလည်းညားမယ်လုံးဝအကျိုးမရှိလေရှမ်းတိုင်းသားတွေတော့တော်ရောရှမ်းပြည်တော့လည်းမကောင်းလေဒီလုံစုတက်လည်းမကောင်းပါ
တိုက်ပွဲတွေရက်ဆိုင်ဖို့စစ်ဆောင်တွေဘေးကင်းလုံခြုံစေဖို့နဲ့ပတ်သက်ပြီးဦးဆိုင်အိပ်ပေါင်းကအခုလိုဆက်ပြောပါတယ
်ဒါကဒီရှမ်းတိုင်းသားတွေရှမ်းပြည်သူလူထုတွေဒေတာဝန်ရှိတာမဟုတ်ဘူးနိုင်ငံတော်ဆူရမှာလည်းရှိတယ်နော်ပြည်သူလူထုရဲ့အသက်အိုးအိမ်ရှိစဉ်ကိုကာကွယ်ပေးရမယ်ဟုတ်တယ်မလားအဲနိုင်ငံတော်ဆူရမှာလည်းတာဝန်ရှိတယ်လေတမတော်မှာလည်းတာဝန်ရှိတာပဲတကယ်တမ်းကျရင်နိုင်ငံတော်နဲ့နိုင်ငံတော်အစိုးရနဲ့တက်မတော်မှာလည်းတာဝန်ရှိတယ်ဒါတော့နိုင်ငံလို့သွားချုံထားတယ်လေဟုတ်လားခင်ဗျားတို့မီဒီယာမှာလည်းတာဝန်ရှိတယ
်ပြီးခဲ့တဲ့ကြာသပတေးနေ့ကတော့တီဘောမြို့နယ်ကနားမခေါ်ကျင်းတီနမ်ဘလန်မန်လီမိုးတေကွန်ဆန်လိုက်ဖုန်ကြီးကျောင်းတွေမှာစစ်ဆောင်ပြည်သူ1100ကျော်ရှိကြောင်းတီဘောမြို့ကနေစည်းမချပရာဟိတအဖွဲ့ကသတင်းထုတ်ပြန်ထားပါတယ
်ပြသရှင်များရှင်တမရောကစစ်တိုင်းတချို့မှာစစ်စင်ရေးတွေလေးလကြာရက်ဆိုင်ထားပြီးငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းခဲ့တာအခုဆိုရင်နှစ်လကျော်သွားပါပြီ။အပြည့်ခတ်ရက်ဆဲထားတဲ့ကာလအတွင်းမြမအစိုးရတာဝန်ရှိသူတွေတမရောနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်ကြားတွေ့ဆုံဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လို့လက်နက်ကိုင်တိုက်ပွဲတွေကလည်းပြင်းထန်နေသေးပါ။အပြည့်ခတ်ရက်ဆဲရေးကြေညာထားပြီးမှတိုက်ပွဲတွေဖြစ်နေရတာဘာကြောင့်များပါလဲ။တဲ့နဲ့ကိုင်းပတိပက္ခတွေရော့ပါရည်ပြည်ရင်းငင်းငင်းရေးမှာဘာတွေကအဓိကအဟန့်တာဖြစ်နေပါသလဲဆိုတာတွေကို VOA ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOE ရဲ့ email လိပ်စာ wemis@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။မနေ့ကစနေညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မနေ့တုန်းကကုလသမဂ္ဂဌာနချုပ်မှအစီရင်ခံတင်ပြခဲ့တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။လာမယ့်နှစ်တွေအတွင်းမှာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မယ်ဆိုပေမဲ့လည်းနိုင်ငံရဲ့ငြိမ်းချမ်းရေးကတော့စိုးရိမ်နေရဆဲဖြစ်တယ်လို့မကြခင်တုန်းကပဲမြန်မာပြည်ကနေပြန်လာခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ်ခရစ်စတင်းဘာဂနာကပြောဆိုလိုက်ပါတယ်။မြန်မာအစိုးရအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့မှလှုပ်ဆောင်ဖို့ကိုလည်းသူကတိုက်တွန်းပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မနေ့တုန်းကတင်ပြခဲ့တာတွေနောက်လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့တုံ့ပြန်ချက်တွေအကြောင်းကိုကိုကျော်အောင်လွင်ပြောပြပေးပါရှင
်ဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့ဇန်နဝါရီလတုန်းက7ရက်ကြာခီးစဉ်နဲ့မြန်မာပြည်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်Miss Christine Bugna ရဲ့ဒီ၄ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကအတွေ့အကြုံတွေကိုကုလသမဂ္ဂဌာနချုပ်မှာအမေတို့ကအစီရင်ခံခဲ့တာပါ။ဆေးအုပ်ချုပ်မှုအောက်မှာအချိန်တော်ကြာအောင်ရှိနေခဲ့တဲ့မြန်မာနိုင်ငံမှာလူခွင့်ရေးဒီချိုးဖောက်မှုတွေကိုအကောက်ွယ်ပေးနိုင်တဲ့ကိစ္စကခက်ခဲနေလို့ပဲဖြစ်ပြီးတော့ငင်းငန်းရေးကအခုချိန်ထိစိတ်မချရတဲ့အခြေအနေမှာရှိနေတယ်လို့မြန်မာပြည်အတွေ့အကြုံတွေကိုရှင်းပြတဲ့ Miss Bugna ကကုလသမဂ္ဂမှာအခုလိုပြောပါတယ်
In the broader context of Myanmar's democratic transition, military and civilian tensions persist.
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာစစ်တပ်နဲ့အရက်ဖက်တင်မာမှုတွေကနောက်နေကျင်းပမဲ့ရွေးကောက်ပွဲကိုအခြေပြုပြီးရှိနေတာတွေ့ရပါတယ်။ငင်းကြိုင်းရေးဖော်ဆောင်မှုဟာလည်းသတိထားကင်တွေ့ရမယ့်အခြေအနေမှာရှိနေပါတယ်။ဆယ်စုနှစ်ချီပြီးရှိခဲ့တဲ့စစ်အုပ်ချုပ်ရေးရဲ့အမွေအနှစ်ဒဏ်ကြောင့်ပြင်ဆက်လက်ဖြစ်ပွားနေတဲ့လူအခွင့်အရေးအခြေအနေပြဿနာတွေရဲ့ဒဏ်ကိုမြန်မာနိုင်ငံကခံနေရတာတွေ့ရပါတယ်
။အခုလက်တော်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းကရခိုင်တပ်နဲ့မြန်မာစစ်တပ်တွေကြားကတိုက်ပွဲတွေဟာလည်းစိုးရိမ်စရာကောင်းတယ်လို့ Miss Bugna ကဆက်ပြောပါတယ်။ရခိုင်ပြည်နယ်တွင်းကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေပြန်လာရေးနဲ့ရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတွေမှာလည်းခက်ခဲနေတယ်လို့ဆိုပါတယ်။မြန်မာအစိုးရအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့လှုပ်ဆောင်ရေးကိုလည်းတိုက်တွန်းတယ်လို့မစ်ဘူနာကဆိုပါတယ်ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ် Karen PS ကတော့မြန်မာနိုင်ငံမှာအခုလိုဖြစ်နေတဲ့ရေရှည်ပြဿနာတွေကမြန်မာစစ်တပ်ကြောင့်ပဲလို့အပြစ်တင်ပါတယ
် I think we should be clear Mr. President about two particular things It is the Burmese military who are
တို့အနေနဲ့ရှင်းရှင်းလင်းလင်းတင်ပြရမယ်အချက်နှစ်ချက်ရှိပါတယ်။မြန်မာနိုင်ငံမှာကာလကြာရှည်ဖြစ်ပွားနေတဲ့ပြဿနာတွေရဲ့အရင်းခံဟာစစ်တပ်ကြောင့်ဆိုတဲ့အချက်ပါပဲ။လုံခြုံရေးကောင်စီရဲ့ထုတ်ပြန်ချက်တွေမှာကျမတို့အားလုံးအနေနဲ့သွေးစည်းညင်ညွတ်စွာပဲမြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီအပြောင်းအလဲတွေကိုလိုလားသူတွေနဲ့အတူရပ်တည်ရဲဆိုတဲ့အချက်ပါပဲ
။ကုလသမဂ္ဂဆိုင်ရာတရုတ်တမတ်ဝူဟိုင်တောင်းကတော့ရခိုင်ပြည်နယ်ရေးဖြည့်ရှင်းမှုအဆင့်30ပါတဲ့ချဉ်းကပ်မှုနဲ့လှုပ်ဆောင်နေတယ်လို့ဆိုပါတယ်။
China has set out the three-phase approach, namely cessation of violence, repatriation, and development.
တရုတ်နိုင်ငံအနေနဲ့အဆင့်30ပါဝင်တဲ့အနည်းကိုကျင့်သုံးဖို့ချမှတ်ထားပါတယ်။အကြမ်းဖက်မှုရပ်တန့်ဖို့ဌာနေကိုဒုက္ခသည်တွေပြန်လာရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းအတွက်တရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားအလွတ်သဘောသုံးဖွဲ့ဆိုင်ဆွေးနွေးပွဲကိုနှစ်ကြိမ်ကျင်းပပေးခဲ့ရမှာအရေးကြီးသဘောတူညီမှု၃ချက်ကိုရရှိခဲ့ပါတယ်။
ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဟောက်တူဆွမ်းကလည်းမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုထင်ထင်ရှားရှားလုပ်ကိုင်နေတဲ့အကြောင်းအခုလိုပြောပါတယ
် In the spirit of cooperation with the United Nations demonstration of our desire to addressing the issue of Rakhine we agreed to the appointment of
ရခိုင်ပြည်နယ်ပြည်ထောင်ပြည်ရှင်းရမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလုံဆောင်နေတဲ့ဆိုတော့ကိုပြတ်တာနေတဲ့အနေနဲ့ကျွန်တော်တို့ဟာအထူးကိုယ်စားလှယ်ကိုလက်ခံခဲ့ပါတယ်သူရဲ့လုပ်ငန်းဆောင်ရွက်မှုတွေကိုလုပ်ကိုင်နိုင်မှုလဲလိုအပ်တဲ့ဒါတွေကိုလည်းကျွန်တော်တို့အကူအညီပေးနေပါတယ်သူရဲ့မနာမနေတာဝန်ထမ်းဆောင်မှုကိုဘယ်မလိုက်ပဲညှတာစွာဆောင်ရွက်ဖို့လည်းလိုအပ်ပါတယ်အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဒီကုလကြာကာလအတွင်းဒီ၅ချိန်တောရောက်ခဲ့ပါတယ်နေပြည်တော်မှာလည်းသူရုံးငန်းဖွင့်ထားပါတယ်ရခိုင်ပြည်နယ်ပြည်ထနာဖြစ်ရှင်းမှာသူနဲ့အတူမြန်မာအစိုးရကအပြည့်အဝပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်လို့မြန်မာတမ္မတ်ဟောက်တူဆွမ်းကပြောတာဖြစ်ပါတယ်ခင်ဗျာ
ကိုကြောင်လွင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာပဲမနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံသားရေးဝန်ကြီးဘက်ကလည်းမြန်မာနိုင်ငံကထွက်ပြေးလာကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေရဲ့အခြေအနေကိုတင်ပြသွားခဲ့ပါတယ်ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ကကြန့်ကြာနေတဲ့အပေါ်မှာစိတ်ပြတ်တဲ့သဘောထားတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တယ်လို့ပဲလက်နက်ကိုင်ပဋိပက္ခတွေနဲ့တင်းမာမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်တွေကနောက်ထပ်ထွက်ပြေးလာမဲ့သူတွေကိုသူတို့အနေနဲ့လက်ခံနိုင်တဲ့အခြေအနေမှာမရှိကြောင်းကိုလည်းပြောဆိုသွားခဲ့ပါတယ်ရှင်။တောက်ကြညနေခဲ့ရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြေညာပေးပါမယ်ရှင
်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်းဆောင် In Kim Jong Un တို့ရဲ့ Vietnam မှာလုပ်တဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲမှာအောင်မြင်ခဲ့ပေမဲ့ Kim ဟာထက်မြက်တဲ့ကောင်းဆောင်အဆစ်ဖြစ်တယ်လို့သမ္မတ Trump ကပြောကြားခဲ့ပါတယ်။ Kim Jong Un ကိုသူသဘောကျတယ်လို့သူတို့နှစ်ယောက်ဆက်ဆံရေးကလည်းကောင်းမွန်တယ်လို့ Fox သတင်းဌာနနဲ့မေးမြန်းခန်းမှာသမ္မတ Trump ကပြောသွားတာပါ။နျူကလ িয়ার လက်နက်စမ်းသပ်မှုနဲ့တာဝေးပစ်မစောတုံးစမ်းသပ်မှုတွေဆက်ပြီးတော့ရပ်ဆိုင်းထားဖို့အတွက်အပြန့်အလှန်အနေနဲ့တန်ခတ်မှုတချို့ဖယ်ရှားပေးဖို့တောင်းဆိုခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယွန်ဟိုကဟန်နွိုင်းမြို့တော်မှာကြာသပတေးနေ့ညကသတင်းတောက်တွေကိုရှာရှာပပပြောကြားခဲ့ပါတယ်အခုလိုမြောက်ကိုရီးယားနဲ့အမေရိကန်ကောင်းဆောင်နှစ်ယောက်ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကနေသဘောတူညီမှုမရခဲ့တဲ့အပေါ်မှာတောင်ကိုရီးယားဆိတ်ပြတ်ရပေမဲ့အဆုံးသတ်သဘောတူညီမှုရတဲ့အထိကူညီဆောင်ရွက်သွားမယ်လို့တောင်ကိုရီးယားသမ္မတကလည်းပြောကြားခဲ့ပါတယ်အောက်လွတ်တော်တရားရေးကော်မတီကဒီမနေ့ကြာသပတေးနေ့မှာ9နှစ်ကျော်တကပိတ်ကြားနာမှုအတွင်းမှာထွက်ဆိုခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှိနေဟောင်းမိုက်ကယ်ကိုဝင်ဟာမတ်လ6ရက်နေ့ကျရင်လဲလွှတ်တော်ကိုပြန်လာပြီးတော့အပိသက်ထွက်ဆိုရမှာဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့မှာထရမ့်မိုးမြော်ဆောက်အုံဆောက်လုပ်ရေးအတွက်လုတ်ကင်ခဲ့တဲ့ရုရှားနိုင်ငံဖွာစီးပွားရေးလုပ်ငန်းရှင်ဖီလစ်ဆက်တန်လည်းကိုဝယ်နဲ့အတူလာရောက်ထွက်ဆိုမယ်လို့တရားရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်အဒမ်ရှစ်ကပြောကြားခဲ့ပါတယ်။အဂရိလိုက်စားမှုတွေနဲ့တရားစွဲခံရမယ့်အခြေအနေရင်ဆိုင်နေရတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူကသူ့အနေနဲ့အစ္စရေးနိုင်ငံကိုနောက်နှစ်ပေါင်းများစွာဆက်ပြီးဥဆောင်သွားမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုဆက်ပြီးလက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောကြားပြီးတော့နေဆက်ပိတ်မယ်လို့ချိန်ချောက်လိုက်ပါတယ်ရှင်
။နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကညင်ညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတပ်ဖက်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub-7 ဂျိုရုကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington, this is